အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရည်ကိုယ်သွေးအပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ဝါရှင်တန် DC ဗြိတိန်တန်ယုံကတန်တမန်ကျေးနှံတစ်ဆောင်ဟာဗြိတိန်နိုင်ငံအတွင်းမှာပေါက်ကြားသွားပါတယ်။သမ္မတထရမ့်ကိုအတုံးမကျသူစိတ်ထက်မလုံခြုံသူအရေးချင်းမပြည့်ဝသူတယောက်ဖြစ်ဝေဖန်ထားတဲ့ဒီတန်တမန်ကျေးနှံစာဘယ်ကဘလို့ပေါက်ကြားခဲ့တယ်လဲဆိုတာကိုဗြိတိန်အစိုးရကအပူရပြင်းဖော်ထုတ်ဖို့စူးစမ်းနေတဲ့အကြောင်း VOA သတင်းတောက် Jeff Custer ပြောပြတဲ့သတင်းအပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
2016ခုနှစ်ကတည်းကတာဝန်ထမ်းဆောင်နေခဲ့တဲ့ American နိုင်ငံဆိုင်ရာ Britain သမ္မတကြီး Kim Darroch က American သမ္မတ Donald Trump အပေါ်ဝေဖန်ခဲ့ရထားတဲ့ပုဂ္ဂိုလ်ရေးထင်မြင်အကဲဖြတ်ချက်ပြင်ပကိုပေါက်ကြားသွားလို့ Britain နိုင်ငံအတွက်မျက်နှာပူအရှက်ရစရာဖြစ်လို့နေပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကုံတဲ့ British စာနယ်ဇင်းတွေမှာရေးသားထားတဲ့ဒီသတင်းရဲ့တိကျခိုင်မာမှုကိုတော့ Britain နိုင်ငံကမငြင်းဆိုခဲ့ပါဘူး။တကယ်တော့ဒီကျင်းနှံဟာ British အကြီးတန်းဝန်ကြီးတွေနဲ့အစိမ့်အစိုးရအရာရှိတွေဖတ်ဖို့သာကန့်သက်ရည်ရွယ်ရေးသားထားတာဖြစ်ပါတယ်။ British နိုင်ငံကတာဝန်ရှိသူတွေကဒီကျင်းနှံဟာနိုင်ငံရဲ့ခြားအစိုးရတွေစီကိုသတင်းပေါက်ကြားသွားခဲ့တာမဟုတ်ဘဲ British နိုင်ငံရေးသမားတွေဒါမှမဟုတ်အစိုးရအရာရှိတွေစီကနေပေါက်ကြားလာတာလို့ယူဆနေပါတယ်။ British သမ္မတကြီးရဲ့ဒီတန်တမန်ကျင်းနှံအကြောင်း New Jersey ပြည်နယ်ကနေ Washington DC ကိုအပြန်လေရင်ကွဲမှာသမ္မတ Trump ကိုမေးတော့အခုလိုပြောပါတယ်။
ကျွန်တော်တို့တဦးနဲ့တဦးအတွင်းသဘောအတိကြတဲ့နိုင်ငံတချို့ရှိတာခင်ဗျားတို့လည်းသိမှာပါကျွန်တော်ပြောနိုင်တာကဒီအတန်မတ်ကြီး UK နိုင်ငံအတွက်ကောင်းကောင်းအလုပ်မလုပ်ဘူးဆိုတာပါပဲကျွန်တော်တို့ကဒီလူကိုတိတ်ကြိုက်လှတာရယ်လို့တော့မဟုတ်ပါဘူးသူအခုလို UK နိုင်ငံအတွက်ကောင်းကောင်းတာဝန်မထမ်းဆောင်နိုင်ဘူးဆိုတော့သူ့ကိုကျွန်တော်နားလည်ပေးရမှာပါကျွန်တော်လည်းသူ့အကြောင်းကိုဒီလိုပဲပြောနိုင်တာပါပဲဒါပေမဲ့အဲ့ဒီအတွက်အလုပ်ရှုပ်ခံနေတော့ပါဘူး
တနင်္လာနေ့မှာတော့သမ္မတထရမ့်ကသူ့အနေနဲ့ဗြိတိန်နိုင်ငံတန်အမတ်ကြီးနဲ့ဆက်လက်ပြီးအလုပ်လုပ်ကန်ဆောင်ရွက်တော့မှာမဟုတ်ကြောင်းတွစ်တာမှာရေးသားထားပါတယ်။သူကကျွန်တော်ဒီအမတ်ကြီးကိုမသိဘူး၊သူကြိုက်များလာတဲ့သူမဟုတ်ဘူးလို့လည်းတွစ်တာမှာရေးသားထားပါတယ်။လန်ဒန်မှာတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျာမီဟန်ကဗြိတိန်အစိုးရအနေနဲ့ဂျင်းနန်တဲ့ကထင်မြင်ချက်ထက်ဒီဂျင်းနန်ဘယ်လိုပေါက်ကြားခဲ့တယ်လဲဆိုတာသိရဖို့ပိုလေးထားတယ်လို့သတင်းတောက်တွေကပြောပါတယ်
။ Well, I'm very concerned about it because fundamental to the proper functioning of our diplomatic network which I happen to believe is one of the finest if not the finest in the world.
ဒီပေါ့ကြားမှုအတွက်ကျွန်တော်တော်တော်လေးစိုးရိမ်မိပါတယ်။တကယ်နီးစနစ်ကြကြနဲ့ဆောင်ရွက်နေတဲ့အကောင်းဆုံးတန်တမန်ဆက်သွယ်မှုတွေရဲ့အခြေခံဟာကျေးနန်းစာတွေမှာကိုယ့်အမြင်ကိုဖွင့်မွေလင်းလင်းဖလှယ်နိုင်တာပဲဖြစ်ပါတယ်။ဘယ်လိုပေါက်ကြားခဲ့တာလဲဆိုတာကိုရှာဖွေဖို့လိုပါတယ်။ဒါမှကဘာတလွားမှရှိတဲ့ကျွန်တော်တို့ရဲ့တန်တမန်အဖွဲ့တွေကိုအ ਨੇ စုံကိုကိုကိုယုံကြည်အောင်ပြန်လုပ်ပေးနိုင်ပါလိမ့်မယ်။ဒါကြောင့်ပေါက်ကြားမှုအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ပါမယ်။ပေါ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒီပေါက်ကြားမှုမှာတာဝန်ရှိသူကတော့အကျိုးဆက်ကိုဆူဆူရွရွခံရပါလိမ့်မယ
်။ဒီသတင်းပေါက်ကြားစီသူကတော့နိုင်ငံတော်ရှုတ်ဝက်ချက်ဥပဒေကိုချိုးဖောက်မှုနဲ့တရားရင်ဆိုင်ရနိုင်ခြင်းရှိပါတယ်။ဥပဒေကရှုပ်ဝက်အစဉ်ခွဲထားတဲ့စာရွက်စာတမ်းတွေထုတ်ဖော်ပြောကြတာကိုတားမြစ်ထားပါတယ်။ဒီအဖြစ်အတွက်အရေးယူခံရတာကတော့တိတ်မရှိလာပါဘူး။ဝန်ကြီးချုပ် Treasurer May ရဲ့ပြောခွင့်ရပုဂ္ဂိုလ် James Lack ကဝန်ကြီးချုပ် May ဟာတာမတ်ကြီး Darroch အပေါ်အပြည့်အဝစိတ်ချယုံကြည်မှုရှိကြောင်းသမ္မတ Trump နဲ့သူ့ရဲ့သမ္မတရာထူးတာဝန်ထမ်းဆောင်နေမှုအပေါ်မှာရှိတဲ့တာမတ်ကြီးရဲ့အမြင်ကိုတော့ဝန်ကြီးချုပ်ကသဘောမတူကြောင်းပြောသလိုပြည်ပရဲ့ British တန်တမန်တွေကိုတာဝန်ကျရာတိုင်းပြည်ရဲ့နိုင်ငံရေးရာကိစ္စတွေနဲ့အဲ့ဒီတိုင်းပြည်ကတာဝန်ရှိပုဂ္ဂိုလ်တွေအပေါ်ရိုးရိုးသားသားနဲ့ပဂရိအကဲပြတ်ဖို့တာဝန်ပေးစေခိုင်းထားတာဖြစ်တယ်လို့လည်းဆိုပါရစေ။2019ခုနှစ်ကစပြီးအခုသတင်းပတ်တွေအထိရေးသားထားခဲ့တဲ့ British တာမတ်ကြီး Darroch ရဲ့ဂျင်းနန်းစာတွေထဲကဂျင်းနန်းတစ်စောင်မှာတော့လက်ရှိ American အစိုးရကိုအနှစ်သာရပြည့်ပြည့်ဝဝရှိတဲ့ပုံမှန်အစိုးရတရားဖြစ်လာလိမ့်မယ်လို့သူမထင်မိကြောင်းထက်သွင်းရေးသားထားကြောင်းပါခင်ဗျာ။